ခန္ဓာကျင်းပဖို့ရန်အချိန်ကြာရောက်ပြီဖြစ်ပါ၍ရှေးဦးစွာခန္ဓာစီစဉ်များကိုဖတ်ကြားလျှောက်ထားပေးပါမည်ဖျာသာသနာတော်နှစ်2562ခုနှစ်မြန်မာကောဇာတက္ကရာ1380ပြည့်နှစ်ဩဂုတ်လပြည့်ကျော်ရှိရက်ခရစ်နှစ်2018စက်တင်ဘာလ2ရက်တနင်္လာနေ့ခန္ဓာစီစဉ်3ရက်စကိုင်းတောင်ရိုမြတ်စကြာကျောင်းတိုင်ဗရဏနာကဆရာတော်ရှင်သူမြတ်ကဩဝါဒစကားချီးမြှင့်မင်ကြား၍တန်ဃာတော်ရှင်မြတ်များနှင့်ကုသိုလ်ရှင်မိသားစုများဓမ္မမိတ်ဆွေအပေါင်းတို့ကောင်းတို့ကနိုင်ဦးကြခြင်းအစီအစဉ်ဖြစ်ရာဆရာတော်ရှင်သူမြတ်ဖေရဩဝါဒစကားချီးမြှင့်မင်ကြားပေးပါရန်ရိုသေစွာလျှောက်ထားပန်းကြားပါရဖေရ
ဩဝါဒစကားပြောကြားတဲ့အခါမှာဒီဩဂုတ်လ29ရက်နေ့ဘုရားဟူးနေ့တုန်းက7 day news ဂျာနယ်ထဲမှာဖတ်ကြည့်တော့ဆောင်းပါးတစ်ပုဒ်တွေ့တယ်ပေါ့မောင်သာချူရေးတဲ့ဆောင်းပါးတစ်ပုဒ်ခေါင်းစီရတော့ Where I am ငါဘယ်နေရာရောက်နေသလဲငါရဲ့နေရာကဘယ်နေရာလဲဒီလိုလေးခေါင်းစီနဲ့ရေးထားတယ်ပေါ့ဆိုလိုတာကဘာလဲဆိုတော့လူတယောက်မျက်စိလဲနေတယ်လူတယောက်လမ်းမနေတယ်အဲ့ဒီချိန်မှာဘာအရေးကြီးဆုံးလို့မေးရင်ကိုရောက်နေတဲ့နေရာကိုသိဖို့လိုတယ်တဲ့ဒါလေးဟာအရေးကြီးဆုံးပဲမိမိတို့ရောက်နေတဲ့နေရာကိုသိမှထွက်ပေါက်ကိုဘယ်လမ်းကသွားရတယ်ဘယ်ကိုရှေ့ရှုသွားရတယ်ဒီလိုသိပြီးတော့အလုံးဆင်ပြေသွားမှာဒီလိုမှမသိဘူးဆိုရင်မျက်စိလဲတာလမ်းမတာဘာမှထူခြားလာမှာမဟုတ်ဘူးဒီလိုဆိုလို့ရင်ဖြစ်တယ်ဥပမာအဖြစ်မြန်မာနိုင်ငံရဲ့ပညာရေးစနစ်2018ခုနှစ်ကမ္ဘာနိုင်ငံရေးနဲ့ပြောရရင်ကမ္ဘာနိုင်ငံရဲ့ပညာရေးအဆင့်တမချက်မှာမြန်မာပဲအဆင့်တန်းရှိတယ်လေဒါဟုတ်သိရင်မြန်မာနိုင်ငံသူနိုင်ငံသားတွေရဲ့အခြေအနေကိုသိလို့ရတယ်အင်္ဂလန်နိုင်ငံအော့စဖို့တက္ကသိုလ်ဆိုရင်ကမ္ဘာအဆင့်1ကိမ်းဘရစ်တက္ကသိုလ်ဆိုရင်ကမ္ဘာအဆင့်2အမေရိကန်တက္ကသိုလ်ဟာဗတ်တက္ကသိုလ်ဆိုရင်ကမ္ဘာအဆင့်6မြန်မာတွေရေမှုန့်နဲ့ကြမ်းပြင်လို့သွားနေတဲ့စင်ကာပူနိုင်ငံကအမျိုးသားတက္ကသိုလ်ဆိုရင်ကမ္ဘာအဆင့်22မြန်မာနိုင်ငံရဲ့ပညာရေးစနစ်ကကမ္ဘာတက္ကသိုလ်အဆင့်ဘယ်လောက်လဲဆိုတော့8920မြန်မာနိုင်ငံရဲ့တက္ကသိုလ်ရန်ကုန်တက္ကသိုလ်ကြီးနာမည်ကြီးပြီမဲ့ကမ္ဘာအဆင့်နဲ့တိုင်တိုင်ဘယ်လောက်တယ်လဲသူရှိရာ8919ခုရှိသေးတယ်အဲ့တော့ဒါကိုသိလို့ရှိရင်မြန်မာနိုင်ငံရဲ့ပညာရေးစနစ်ကိုသိမြန်မာနိုင်ငံဘလောက်တိုးတက်နိုင်လဲမှန်ကြည့်လို့မရဘူးလားရလားရတယ်ဒီလိုပဲဘုန်းကြီးတို့တက္ကသိုလ်တစ်ခုရဲ့အဓိကလုံဆောင်ချက်ဟာဘာလဲလို့မေးရင်သူတေသနာလုပ်ငန်းတက္ကသိုလ်တစ်ခုမှာအဓိကလုပ်ငန်းတစ်ခုကဘာလဲသူတေသနာလုပ်ငန်းကြည့်ပြီးတော့တက္ကသိုလ်ရဲ့အစင်တန်းကိုသတ်မှတ်တယ်မြန်မာနိုင်ငံရဲ့သူတေသနာလုပ်ငန်းဘယ်လောက်ထိရှိလဲဒါလေးကိုနည်းနည်းသုံးသပ်ကြည့်ပေါ့အဲ့တော့ဘုန်းကြီးပြောချင်တာဘာလဲဆိုတော့ခုလည်းပဲမိမိတို့မြန်မာနိုင်ငံရဲ့သာသနာရေးကိုကြည့်တန်ဃာတွေတဖြည်းဖြည်းယော့နေလာပြီမပြောကြဘူးလားပြောကြလားမြန်မာနိုင်ငံမှာတန်ဃာတွေယော့နေလာပြီစာတင်တိုက်တွေလည်းပဲယော့နေလာတယ်အည်သွေးရော ရေချင်ရောဘာရောဘာရောလဲဒီလိုယောနဲ့လာယုံနဲ့ကိုတောင်းဝန်ကြေးပြီလားဒီလိုသိထားယုံနဲ့ကြေးပြီလားဆိုတော့ Where am I ငါဘယ်နေရာရောက်နေတလဲဒါရေးကြည့်လာတယ်ဒီလိုယောနဲ့နေတဲ့အချိန်ခါမှာမိမိဟာမြင့်တင်မှုအတွက်ဘယ်နေရာနေဝင်ပါဝင်ပြီးတော့ဆောင်ရွက်နေတယ်လေဒါလေးတွေသိထားဖို့မလိုဘူးလားလိုလားလူသားတွေဆိုလို့ရှိရင်လူသားတွေဆိုလို့ရှိရင်ဒီပြီးတော့တို့ဘာသိရမလဲဆိုတော့သာသနာကြီးတန်ခါဥယျာဉ်တွေရောကြမတော့အောင်မိမိတို့ဘယ်လိုများထောက်ပံ့နိုင်မလဲဘလို့များအားပေးနိုင်မလဲအားပေးတဲ့အလုပ်ထောက်ပံ့တဲ့လုပ်ကိုမိမိတို့ဘယ်တိုင်းတားနေဝင်ပါနေတယ်လဲဒါလေးတွေသိထားရင်ဒါမိမိရောက်နေတဲ့နေရာလေးသိထားရင်ဒါအင်မတန်မှကောင်းတာပေါ့ဒီလိုမှမဟုတ်ဖ ೇನೆ တန်ဃာတွေနဲလာပြီစာသင်တိုက်တွေတန်ဃာတွေယော့လာပြီဒီလောက်ကလေးအော်နေုံနဲ့ထူချချက်ရှိပါမလားမရှိဘူးတန်ဃာတွေအနေနဲ့လည်းပဲဒီတိုင်းပဲမိမိသာသနာဖះရှင်သာသနာကြီးမြင်မာဖို့အတွက်မိမိဘယ်ခန့်ကန္တာကငါဘလို့ဆောင်ရွက်နေသလဲမိမိရောက်ရှိနေတဲ့အဆင့်တန်းလေးကိုမှန်းပြီးတော့ကြည့်ဖို့မလိုဘူးလားလိုလားလိုတယ်သုတေသနာလုပ်ဖို့ဆိုတာသိအရေးကြီးတယ်ဥပမာအဖြစ်ဘုန်းကြီးပြောပြမယ်ဘုန်းကြီးတို့ကျောင်းတိုက်ပညာရေးဟာမရပူရမာကနောင်ကျောင်းတိုက်ရဲ့ပညာရေးကိုယူထားတာမရပူရပညာရေးကိုမဃာကနောင်ကျောင်းတိုက်ရဲ့ပညာရေးကိုယူထားတော့ကျောင်းတွင်ခြေကံမူလာတံအလုံးတူတယ်ပါဠိတေခာနန်းကိုင်းယရဏဂုံကြီးရှင်ချင်းဝကစပြီးတော့သင်္ဘုံသင်္နီးယစပြီးတော့တူအောင်လုပ်ထားခဲ့တယ်နောက်ဒုတိယတန်းကြတော့ပထမတန်းပထမတန်းကြတော့ဘုန်းကြီးကကွဲပြောင်းအောင်လုပ်လိုက်တယ်မရပူရမာကနောင်ကျောင်းတက်ကပထမတန်းကိုရှေ့ပိုင်းနောက်ပိုင်းခွဲလိုက်တယ်တစ်ပိုင်းကို6လစီသင်ရတယ်ပထမတန်းရှေ့ပိုင်းမှာဓမ္မပရယမကဝက်ပြထန်းနေတရားအနေနဲ့တန်တိနံအာချက်3ခု3နဲ့ရုပ်တွက်ပြထန်းနေကထာသလပတ်သိက္ခာစကားပြောပါဠိစကားပြောပြထန်းနေနောက်ပိုင်းအနေနဲ့ကြတော့ကိဥ္နဲ့ကာရက၃နဲ့၃ခုရုပ်တွက်ပြထန်းနေသင်္ချူအောင်၃ပိုင်းပြထန်းနေဓမ္မပရအပမရဝက်ပြထန်းနေဒါတွေပြထန်းနေပြထန်းတော့တပည့်တော်အနေနဲ့စောစောပိုင်းတော့တော့အဲ့လိုနီးနဲ့လှုပ်ကြည့်သေးတယ်ဒါပေမဲ့လို့လှုပ်ကြည့်တဲ့အခါမှာဘာသွားတွေ့ရလဲဆိုတော့သူတို့ဖြင့်တောင်မြို့မာကနာကပြောင်းလာပြီးဒီကြောင်းရောက်လာတဲ့တန်ဃာလေးတွေကိုမေးကြည့်တဲ့အခါသူတို့အနေနဲ့သုံးတဲ့ရုပ်တွက်ကိုကောင်းကောင်းမတက်ခဲ့ကောင်းကောင်းတက်ခဲ့သလားမတက်ခဲ့ဘူးလားမတက်ခဲ့ဘူးဘာနဲ့အောင်လာလဲဆိုတော့ဓမ္မပရအဓိပ္ပာယ်နဲ့အောင်ခဲ့တယ်ဒါမျိုးလေးတွေသွားတွေ့ရသွားတွေ့ရတော့ဘုန်းကြီးကစဉ်းစားတယ်အဲ့ဒီချိန်တော့သူဘောရအောင်ပါမောခချုပ်ဆရာတော်ကလည်းဩဝါဒပေးထားတာလေးတစ်ခုရှိတယ်။သူတို့ငငယ်တုန်းကတဲ့တရားဆိုရင်တရားကြီးသင်ရတယ်။တရားကြီးကြည်ပြွန်မှအခြားစာဝါတွေလိုက်ရတဲ့အကြောင်းဒါကြောင့်တရားဘက်မှာကြည်ပြွန်တော့အခြားစာဝါတွေမှာထီရောက်တဲ့အကြောင်းဒါလေးတွေဩဝါဒကြားဘူးတော့တပည့်တော်အနေနဲ့လည်းပဲပထမတန်းရှေ့ပိုင်းနောက်ပိုင်းကိုပေါင်းပြီးတော့တနစ်စာကိုတန်တိနံအာချက်ကိတ်ကာရကာသုံးနဲ့နဲ့ရုပ်တွဲကြည့်ပဲအဆင်မြင့်မြင့်မေးခွန်းမေးနိုင်အောင်လုပ်လိုက်တယ်ပထမပိုင်းတော့နည်းနည်းလေးကြည့်ရခံရတာပေါ့တောင်မျိုးဆရာတော်ကြီးလှုပ်တဲ့မူကိုဖျက်ဆီးတယ်ဒီလိုလေးတွေပြောချင်တဲ့လူလည်းရှိတယ်ဒါပေမဲ့လို့အခြေအနေရလုပ်ကိုလုပ်ရမှာဆိုတော့ဒါမျိုးလေးတွေဆက်ပြီးတော့လှုပ်လိုက်တော့ခုချိန်မှာကြောင်းတိုက်ရဲ့အခြေခံကကောင်းသွားတာတွေ့ရတယ်။က ကောင်းသွားတော့အပြစ်လည်းပဲမပြောကြတော့ဘူးဒါပါလဲမင်းသူတေသနာသဘောဘာသဘောလဲသူတေသနာသဘောလေးတွေလို့တော့ကောင်းမသွားဘူးလားကောင်းသွားလားကောင်းသွားတယ်ခုလည်းပဲမိမိတို့အနေနဲ့သာသနာတော်မှာတန်ခါးတွေယော့လာပြီမယော့အောင်ဘယ်နဲ့လုပ်မလဲဘုန်းကြီးကတော့အကြံပေးခဲ့တာကတော့စိတ်တည်းစီကံပညာဒီ၃မျိုးကိုအစင်မြင့်မြင့်ပေးနိုင်အောင်ကြိုးစားရမယ်ဘယ်လိုပေးနိုင်အောင်ကြိုးစားရမလဲဘာတွေပေးရမှာလဲစိတ်တည်းစီကံပညာအစင်မြင့်မြင့်ပေးနိုင်အောင်ကြိုးစားလို့ရှိရင်ပညာရေးမြင့်လာမယ်စည်းကံကောင်းလာမယ်စိတ်တည်းမြင့်လာမယ်ဆိုရင်ဝိပဿနာတွေကကြည်နေကြတာလေဘယ်ကြောင့်ပညာကြီးကောင်းတယ်လဲဘယ်ကြောင့်စည်းကံကောင်းတယ်လဲကောင်းတဲ့ကြောင့်ကိုမအချင်းမူလားအချင်းရသလားအချင်းရတယ်အချင်းတော့တန်ခါများနိုင်တာပေါ့ဒါကြောင့်ဘုန်းကြီးကအဲ့မူလေးနဲ့ပဲသွားလိုက်တယ်ဒါသူတေသနာသဘောဘာသဘောပါလဲလမ်းစာလေးတွေရှားပြီးတော့ပြုပြင်သွားတာခုလည်းပဲဒီတိုင်းပဲတန်ဃာတွေယော့နေတယ်စာတင်တိုက်တွေတန်ဃာတွေယော့ဆင်းလာတယ်ယော့မတော့အောင်ငါဘယ်တိုင်းတားနေဝင်ပြီးတော့တာဝန်ထမ်းဆောင်ပြီးပြီလေဒါလေးတွေမတွေးသင့်ဘူးလားတွေးသင့်လားတွေးတဲ့နေကိုကလည်းဘာမှဝင်ပြီးတော့မပန်ပိုးနိုင်ဘူးဆိုလို့ရှိရင်တော့မဝေဖန်တာကောင်းတယ်ဘာလို့တာကောင်းလဲဝေဖန်လို့ရှိရင်အပြစ်တွေဖြစ်နေမှာပေါ့ဒါကြောင့်သူတေသနာသဘောလေးတွေလိုအပ်တယ်ငါဘယ်နေရာရောက်နေတယ်လဲဆိုတာလေကိုကိုကအမြဲတမ်းသုံးသပ်ဖို့လိုအပ်တယ်ဆိုတဲ့အကြောင်းလေးကိုဒါဘုန်းကြီးကပြောပြတာပါတလောက်ဆိုလို့ရှိရင်ဘုန်းကြီးဆိုလို့ရှင်တဲ့သဘောလေးတွေတန်ဃာတော်တွေရောတရားဓမ္မတွေရောနားလည်တော့ပါပြီဒါကြောင့်ဘုန်းကြီးဆိုလို့တဲ့သဘောကိုနားလည်သဘောပေါက်ပြီးတော့အားလုံးလက်တွေ့ကျင့်သုံးနိုင်ကြပါစေကုန်သတည်း
Nah.